ကုလသမဂ္ဂထရီနီလာခံကလည်းမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဖော်ဝါရီလတဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြနေကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆွဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရီနီလာခံဥက္ကဋ္ဌဆီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။အခုအတီးပြုတ်ခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရတအစုအဝကိုဖျောက်ချခဲ့တဲ့စစ်တပ်ကိုနိုင်ငံတကာကလည်းကြေကြေပြန့်ပြန့်ရှုတ်ချမှုကိုထင်ဟပ်နေတာဖြစ်ပြီးဆန္ဒပြပြည်သူတွေပေါ်မှာအင်အားအလွန်ကျွံသုံးနှိမ်နင်းတာကိုရှုံ့ချထားသလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးပေါ်ဆောင်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်ဖန်ထားသူအားလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုထားတာပါ။မြန်မာကိုအဓိကဆက်လက်နဲ့တင်ပို့နေတဲ့နိုင်ငံတနိုင်ငံဖြစ်တဲ့ဘဲလာရုစ်နိုင်ငံကပဲကန့်ကွက်ပြီးနိုင်ငံပေါင်း119နိုင်ငံရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်အတွက်အင်းနီချင်းတရုတ်အိန္ဒိယနဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကမဲမပေးဘဲနေကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြနေကအထွေထွေညီလာခံမှာပြောကြရမှာတော့ရှင်းအနာသိမ့်မှုအမြန်ဆုံးတည်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနီးလန့်တွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါစစ်ကောင်စီကနေထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ဥကြုံမိုးထွန်းကိုဒီယာရုကနေဖယ်ရှားခဲ့ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားဆွဲဆိုထားတာဖြစ်ကြောင်းနဲ့အခုလိုကုလအထွေထွေညီလာခံကိုသူတက်ရောက်တာဟာတရားမဝင်ကြောင်းနဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါဖို့နဲ့ပြည်ရင်းရေးကိုဝင်ရောက်ဆက်ဖက်ဖို့အတွက်ဘဲကြိုးပမ်းချက်မျိုးကိုမဆိုလက်မခံကြောင်းနဲ့ပေါ်ပြထားပါတယ်။တောက်ကြနဲ့အထွေထွေညီလာခံမှာဆုံးဖြတ်ချက်ကိုမဲမခွဲခင်အစောပိုင်းမှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရိုက်နာဘာဂနာကတော့မြန်မာအရေးနိုင်ငံတကာအတိုင်းအဝန်းကနေဒီတယ်ပို့ပြီးပူပေါင်းကြိုးပမ်းချဖို့တိုက်တွန်းခဲ့ပါတယ်။